ဆက်နေသေးသည့်နောက်ပိုင်းခက်ခဲနေရေဆန်နေရတဲ့မြန်မာပြည်သူတွေပေါ်အမေရိကန်သံတမန်ကြီးကအားပေးစကားပြောကြားလိုက်ပြီးတိုင်းပြည်မှာဒီမိုကရေစီစနစ်ပေါ်ထွန်းစေဖို့လည်းတစ်တစ်ခုစုဆောင်စကားဖြင့်ပြောကြားလိုက်ပါတယ်
This year, the people of Myanmar have shown incredible courage and resilience in the face of immense challenges. As a new year
approaches, ဒီနေ့မှာပဲမြန်မာပြည်သူတွေဟာအင်မတန်ခက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရင်းမယုံနဲ့တော့ပျော်မြောက်တဲ့တတိနဲ့ကျဉ်းကျဉ်းခံနိုင်ကြောင်းပြသကြပါတယ်။နှစ်တစ်ခုပြောင်းမှုအချိန်နီးကပ်လာတဲ့အမျှမြန်မာပြည်သူတွေငြိမ်းချမ်းကြပါစေ၊ကျန်းမာကြပါစေ၊ဒီမိုကရေစီစနစ်ကိုပြန်ထူထောင်နိုင်ကြပါစေလို့ယူသားစွာစုမုံကောင်တောင်းလိုက်တဲ့အကြောင်းတမန်ကြီးသောမတ်စ်ပိုင်ရာကဘုဒုနဲ့အွန်လိုင်းကနေတစ်တစ်ခုစုတော်စကားပြောကြားရမှာထက်ချင်းပြောဆိုကြတာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ3ရက်နေ့စစ်တပ်ကရဲသားစုရောက်ကိုဖေရှားအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရေးအခြေအနေနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေပေါ်ပေါက်နေတဲ့ကြောင်းအမေရိကန်ပါဝင်နိုင်ငံတကာတိုင်ဝမ်ကမြန်မာစစ်အာဏာတွေပေါ်ဖိအားပေးနေတာပါစီအနာသိမ်းမှုကိုစန့်ကျင်လှုပ်ရှားသူတွေပေါ်အပြင်းထန်နေမှုတွေကြောင့်နောက်ဆက်တွဲလက်နက်ကန်ပစ္စည်းတွေနေရာစုကထွက်ပြေးရတဲ့ပြဿနာတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအကျပ်တဲကျင်းဝမှာကိုလည်းနိုင်ငံတကာတိုင်ဝမ်ကသတိပေးပြောဆိုထားပါတယ်